မြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပွင့်လင်းလာတဲ့အချိန်မြန်မာလူငယ်တွေရဲ့ပညာရေးပိုင်းမှာဘလို့ဘာသာရက်တွေကိုအထူးတင်ကြားဖို့စိတ်ဝင်စားသလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံကကောလိပ်ကျောင်းတွေမှာဝင်ငွေမြင့်အလုပ်ကန်ရှာဖွေရမှာအခွင့်လန်းကောင်းတွေပို့ပြီးတော့ရရှိစေတဲ့နိုင်ငံခြားစကားပြောအထူးပြုဘာသာရက်တွေကိုလူငယ်ကျောင်းသူကျောင်းသားတွေပို့ပြီးတော့စိတ်ဝင်စားလေ့လာသင်ယူလာကြတယ်ဆိုတဲ့အကြောင်းကိုပြောပြပေးမှာဖြစ်ပါတယ်ရှင်
ဒီနေ့ခေတ်မြန်မာပြည်တွင်းစီးပွားရေးတကားဖွင့်ဝါရနဲ့အတူစီးပွားရေးပြုပြင်ပြောင်းလဲမှုတွေစပြီးတော့ကျင့်သုံးလာနေတဲ့အချိန်မှာခေတ်နဲ့အညီလိုက်လျောညီထွေလူငယ်တွေကလည်းနိုင်ငံခြားဘာသာစကားတွေကိုပိုးပြီးတော့လေ့လာသင်ယူလာနေကြပါတယ်။မကြသေးခင်နှစ်တွေကတည်းကနိုင်ငံခြားစီးပွားရေးလုပ်ငန်းကြီးတွေဟာမြန်မာပြည်ထဲကိုဝင်လာနေခဲ့ကြပြီးတော့ဒေသခံပြည်သူတွေကိုဝင်ငွေကောင်းပြီးတော့ပုံမှန်အမြဲတမ်းတည်တည်ငြိမ်ငြိမ်ရှိတဲ့အလုပ်မျိုးကိုလည်းဖန်တီးပေးထားနိုင်ခဲ့ကြတာပါ။ဒါကြောင့်တက္ကသိုလ်ကောလိပ်ကျောင်းသူကျောင်းသားတွေအနေနဲ့ဘွဲ့ရလို့နိုင်ငံခြားကုမ္ပဏီတွေမှအလုပ်လျှောက်တဲ့အခါနေရာကောင်းကောင်းမှအလုပ်ရနိုင်ဖို့အတွက်နိုင်ငံခြားဘာသာစကားတွေကိုအထူးပြုဘာသာအဖြစ်နဲ့ရွေးချယ်သင်ယူခဲ့ကြပါတယ်။လက်ရှိမှာအင်္ဂလိပ်တရုတ်ဂျပန်နဲ့ကိုရီးယားဘာသာစကားတွေဟာမြန်မာနိုင်ငံကတက္ကသိုလ်ကျောင်းသားလူငယ်တွေကြားမှာရေပန်းအစားဆုံးဘာသာစကားတွေဖြစ်ကြပါတယ်။ရန်ကုန်တက္ကသိုလ်နိုင်ငံခြားဘာသာတက္ကသိုလ်မှာအတန်းတန်းကိုကျောင်းသားဥယျာဉ်90ကနေ100အထိတို့မြင့်လက်ခံထားပါတယ်။ရန်ဤခီကတရုတ်စကားကိုမွတ်နေအောင်ပြောနိုင်တဲ့သူပါ။သူကခရီးသွားလုပ်ငန်းဌာနတစ်ခုမှာအဲ့လန်းညွန်တယောက်လည်းဖြစ်ပါတယ်။အသက်19နှစ်အရွယ်ရန်ဟာတလကိုတရုတ်ယွန်ငွေ800ဝင်ငွေရှိပြီးတော့သူနဲ့အသက်တူရွယ်သူတွေကြားမှာတော့30လောက်များတဲ့ဝင်ငွေကိုရရှိထားတဲ့သူဖြစ်ပါတယ်။ရန်ကအလုတ်စင်းတိုင်းနိုင်ငံခြားဘာသာတက္ကသိုလ်ကိုသွားပါတယ်။သူကတရုတ်ဘာသာစကားအပြင်တခြားနိုင်ငံခြားဘာသာစကားတွေကိုလည်းလေ့လာနေတာပါ
။如果自己学会了这些外语的这样的话薪水比会比较高。
ကျမကနိုင်ငံခြားဘာသာစကားတွေကိုလေ့လာနေတာပါ။ဒါတွေတက်ရင်လာကကောင်းကောင်းအလုပ်ကိုရနိုင်ပါတယ်။လာကကောင်းရင်ကျမရဲ့ဘဝရှိရေးလည်းကောင်းနိုင်တာပေါ့လို့ရန်ကတရုတ်ဘာသာနဲ့ပြောသွားတာပါ။မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်းမှာ60ရာခိုင်နှုန်းဟာငယ်ရွယ်ပြီးတော့တက်ကြွဖြတ်လက်တဲ့လူငယ်တွေပါ။အလုပ်သမားဦးရေအလုံလောက်ရှိတာနဲ့လှုပ်အားကဈေးချိုတာတွေဟာနိုင်ငံခြားကုမ္ပဏီတွေကမြန်မာပြည်ထဲမှာလာရောက်ယင်းနှီးမြှုပ်နှံကြဖို့မျက်စိကျရခြင်းအကြောင်းတွေကလည်းတစ်ခုဖြစ်ပါတယ်။နိုင်ငံခြားကုမ္ပဏီတွေကဒေသခံပြည်သူတွေအတွက်အလုပ်ကိုင်တွေကိုထောင်တောင်းချီးပြီးတော့လည်းဖန်တီးပေးနေတာဖြစ်ပါတယ်
။အခုနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေတော့စတင်ပြီးတော့ဝင်ရောက်လာတဲ့အခါမှာလုပ်ငန်းကိုင်ခံတွေအမျိုးမျိုးရှိလာပါတယ်။ဒီလုပ်ငန်းနဲ့ဆိုင်တဲ့ဒီအသိပညာရှင်တက်ပညာရှင်ဒီဝန်ထမ်းတွေအများကြီးလိုအပ်လာမှာဖြစ်ပါတယ်ဖြစ်တဲ့အတွက်ကြောင့်တက္ကသိုလ်ဝင်ခွင့်ရွေးချယ်တဲ့ကျောင်းသူကျောင်းသားတွေအနေနဲ့ကိုယ့်မြန်မာနိုင်ငံမှာဘယ်လိုလုပ်ငန်းတွေဖြစ်ထွန်းလာနိုင်သလဲကိုယ်ကဘာကိုစိတ်ဝင်စားပြီးတော့ဘယ်လိုလုပ်ငန်းမျိုးဝင်ရောက်လုပ်ကင်ရင်သလဲဒါနဲ့ပတ်သက်ပြီးတော့ရည်ရှိမျှော်မှန်းပြီးတဲ့အခါမှာကိုယ့်ရဲ့တက္ကသိုလ်ပညာကိုစီးပူးထားဖို့လိုပါလိမ့်မယ်
ရန်ကုန်တက္ကသိုလ်ပါမောက်ခတူဖြစ်တဲ့ဦးအောင်မြင့်ဦးကပြောသွားတာဖြစ်ပါတယ်။သမရဦးသိန်းစိန်ကတော့လုပ်ကင်တစ်တွေပိုးပြီးတော့ဖန်တီးပေးဖို့ရှာဖွေနေပါတယ်။နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့အာရှရဲ့အစင်းရဲဆုံးနိုင်ငံဖြစ်ကနေလွတ်မြောက်ရေးကြိုးပမ်းဆောင်ရွက်နေတယ်လို့လည်းပြောနေတာပါ။ဒါပေမဲ့လည်းကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ OECD လို့ခေါ်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ကြီးကပြီးခဲ့တဲ့သတင်းပတ်ထဲကပဲမြန်မာနိုင်ငံဟာမချမ်းသာလိုက်ရပဲအိုမင်းရင်ရောသွားနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးတော့သတိပေးခဲ့ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာပြည်ကလူငယ်လူဦးရေဟာနောက်အနှစ်20ကြာရင်လူကြီးပိုင်းကိုရောက်သွားကြမှာဖြစ်တဲ့အကြောင်းအခုအခိုက်အတန့်မှာဖြစ်ပေါ်နေတဲ့ဖွံ့ဖြိုးမှုအရှိန်တိုင်းတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးအခွင့်အလမ်းတွေပွင့်လွင်းလာမှုနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအမိအယာစုပ်ကိုင်မထားနိုင်ဘူးဆိုရင်မြန်မာနိုင်ငံရဲ့လက်ရှိမျိုးဆက်ဟာချမ်းသာဒုက္ခကိုမခံစားလိုက်ရဘဲနဲ့အရွယ်လွန်အိုမင်းသွားရမှာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။